ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်ဒိုနီးရှားနိုင်ငံအထိလေးစီးပြေးရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုဒေသခံတ nga တွေကယ်တင်ခဲ့ပြီးလောလောဆယ်အာဏာပိုင်တွေကနေစရာပေးစောင့်ရှောက်ထားသလိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့အကြောင်း AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်လေးလနီးပါးကြာပင်လယ်ပြင်ခရီးကိုနှင်လာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာပြီးခဲ့တဲ့သတင်းပတ်တည်းအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကန်ယိုဒန်းနားမှာတဝဲလေလေဖြစ်နေခဲ့တာပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဒေသခံအာဏာပိုင်တွေကသူတို့ကိုအင်ဒိုနီးရှားတဲ့အဝင်မခံဘဲငြင်းဆန်နေချိန်မှာလူသားချင်းစာနာစိတ်နဲ့အာဏာပိုင်တွေအပေါ်ဒေါသထွက်နေကြတဲ့ဟိုဆက်မာဝီမြို့ကန်တငါးတွေကခနော်နီခနော်နဲ့ဖြစ်နေတဲ့ရွင်ဂျာလေကိုကန်းစက်ထိဆွဲတင်ခဲ့ကြတာပါလေပေါ်ပါလာတဲ့ရွင်ဂျာဒုက္ခသည်94ဦးထဲမှာအမျိုးသမီးတွေကိုဝန်တွေအပြင်ကလေးငယ်34ဦးပါဝင်ပါတယ်လေပေါ်ပါလာတဲ့ရွင်ဂျာဒုက္ခသည်ဇီယန်ကသူတို့လာခဲ့ရတဲ့ခရီးချမ်းကိုရှင်းပြပါတယ
်
ကျွန်တော်ဘင်္ဂလားဒေ့ရှ်ကလာတာပါဒီကိုရောက်ဖို့လေးလနီးပါးကြာပါတယ်လေထဲဆောက်ရောက်တော့လူကမူးဝေပြီးနေမကောင်းတယ်လို့ခံစားရပါတယ်လှိုင်းလုံးကြီးတွေကြောင့်လေကအပေါ်မြောက်တက်သွားလိုက်ပြန်ကျလာလိုက်နဲ့ပင်လယ်ပြင်ထဲမှာကျွန်တော်နေမကောင်းဖြစ်နေတော့ဒီပင်လယ်ပြင်ခရီးမှာလေပေါ်ဗနေရောက်တည်ဆုံသွားတယ်ဆိုတာကျွန်တော်မသိပါဘူးလို့ပြောပါတယ်အင်ဒိုနီးရှားရေတပ်အာဏာပိုင်တွေဝင်ရောက်တားဆီးတာမလုပ်ခင်မှာအာချေးဒေသခံတွေဂျာဇာပဒိနီကကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့လောလောဆယ်ဆူမာဒရာကျွန်းမြောက်ဖက်ဟိုဆက်မာဝီမြို့ကလူဝင်မှုကြီးကြပ်ရေးရုံးဟောင်းတစ်ခုမှနေရာချထားပေးပြီးအားလုံးကိုကိုဗစ်ရောဂါပိုးစစ်ဆေးမှုလုပ်ပါတယ်ဒေသအုပ်ချုပ်ရေးအဖွဲ့ကလည်းကြက်ချင်းကြီးအဖွဲ့နဲ့ပေါင်းပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကောက်ယူထားသလိုအဝတ်နှကောင်စည်းခြေညက်ဖနက်မျက်နှာသုတ်ပွားနဲ့အခြားတကူရေးတန်ရှင်းရေးသုံးပစ္စည်းတွေဝေဖေးပါတယ်ဒီလအစောပိုင်းတုန်းကမလေးရှားနိုင်ငံကိုဥတီပြီးလေးလာကြာလေးစီးခီးနှင်လာခဲ့တဲ့ရိုဟင်ဂျာ300ကျော်ပါတဲ့လေတစင်းကိုလန်ကာဝီကျွန်းနားမှာမလေးအာဏာပိုင်တွေဖမ်းမိသွားပြီးယာယီကယ်တင်ခဲ့ခြင်းမှာလေပေါ်ပါလာသူတွေတဲကဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေလမ်းခုလတ်မှာတေဆုံးခဲ့ရတယ်လို့မလေးရှားကမ်းတော့တဲ့အရာရှိတဦးကပြီးခဲ့တဲ့ဗုဒ္ဓဘာသာပြောပါတယ်အခုအင်ဒိုနီးရှားကိုရောက်လာတဲ့ဒုက္ခသည်လေပေါ်ကအသက်50အရွယ်ရိုဟင်ဂျာအမျိုးသားတဦးကတော့လန်ခီအခြေအနေကိုပြောပြပါရစေ အစောပိုင်းကလေပေါ်မှာစားစရာတွေရပြီးခွဲရမ်းနဲ့စားရပါတယ်အဲဒီနောက်ကျွန်တော်တို့ကိုနောက်ထပ်လေတစင်းပေါ်ပြောင်းတင်ပေးလိုက်ပြီးနောက်မှာဒီပင်လယ်ပြင်နဲ့မျောလာခဲ့တာပါကျွန်တော်မှာဘာမျှော်လင့်ချက်မှမရှိတော့ပါဘူးအလာဖျားသခင်ကလွယ်လို့အခြားဘာမှလည်းအားကိုးစရာမရှိတော့ပါဘူးလို့သူကညှိတွားပါတယ်ဒီရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားမြေပေါ်မှာယာယီခိုလုံခွင့်ပေးထားတာတဲ့သူတို့ကိုပင်လယ်ပြင်နဲ့ပြန်နှင်ထုတ်ဖို့ဆန္ဒရှိကြောင်းဟိုဆက်မာဝီဒေသရဲတပ်ဖွဲ့အကြီးအကဲကဂျာသာပရင်းနေအစောပိုင်းမှာပြောခဲ့ပေမဲ့ဒီသဘောထားကိုဒေသခံတငါတွေဆန့်ကျင်နေတာကြုံရပြီးနောက်မှာအာဏာပိုင်တွေရဲ့သဘောထားပျော်ပြောင်းသွားခဲ့ပါတယ်မြန်မာအစိုးရကတော့နိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဒီဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျာ